Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်စက်တင်ဘာလ16ရက်စနေနေ့ညနေ 6:00 အထိအစီအစဉ်တွေကို19.25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
ကျမအေးတနာကြပါရှင်။မြောက်ကိုရီးယားနိုင်ငံခေါင်းဆောင်ကင်ဂျွန်အွန်းကသူ့နိုင်ငံကိုအမေရိကန်စစ်အင်အားနဲ့ရှင်းနိုင်တဲ့အထိတိုးချဲ့လှုပ်ဆောင်သွားမယ်လို့ရုပ်မြင်သံကြားမှာပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ဒေသမှာလူသားတွေကြုံနေရတဲ့ဖြစ်ဆိုးနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကချက်ချင်းချောင်းဝင်တိုက်တွန်းဖို့နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေကတိုက်တွန်းသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်တည်နေဒီညနေကြားရဖို့ရှိပါတယ်ရှာဖောင်ရင
်ကောင်းပါပြီရှင်ထိတ်တန့်ရောက်တည်နေတွေကိုတင်ဆက်ပြီးမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဖန်စီခံရတဲ့မြန်မာတည်နေတဲ့ဦးရဲ့အကြောင်းနဲ့အတူနားဆင်ရမှာက
There will be a lot of talk about North Korea at the UN but the reality is that the only chance for a diplomatic breakthroughis in bilateral talks between
ရှေ့တင်ပတ်တဲ့ကျင်းပမယ်ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံမှာမြောက်ကိုရီးယားရင်းနဲ့ပတ်သက်ပြီးအများကြီးဆွေးနွေးဖြစ်မယ့်အကြောင်းကိုဥရောပကောင်စီနိုင်ငံခြားဆက်ဆံရေးဌာနက Richard Goodwin ပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင် American ဒုတိယလက်ထောက်နိုင်ငံခြားဝန်ကြီးရခိုင်ပြည်နယ်ကိုတွားရောက်မယ့်အကြောင်းကိုပါနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးသနာကျော်နဲ့ကိုရန်နိုင်လို့ပြောပြပေးပါမယ်ရှင်
မြောက်ကိုရီးယားနိုင်ငံခေါင်းဆောင်ကင်ဂျွန်အွန်းကသူ့ရဲ့နိုင်ငံကိုအမေရိကန်စစ်အင်အားနဲ့ရှင်းနိုင်တဲ့အထိတိုးချဲ့လှုပ်ဆောင်သွားမယ်လို့ပြောပြီးတော့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုပြီးမြောက်တဲ့အထိလှုပ်ဆောင်သွားဖို့စနေနေ့ကပဲအစိုးရရုပ်သံကနေကတိပြုသွားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်မှုစ조사နေတာအောင်မြင်ကန်နေပြီလို့မစ္စတာကင်ကပြောပြီးတော့ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုကတိုးလာနေတဲ့အချိန်မှာဒီအစီအစဉ်ကိုအပြည့်အစုံလှုပ်ဆောင်ဖို့တန်ဖိုးချန်ချထားပါတယ်။ဒီပန်းနိုင်ရောက်ဖို့အတွက်နဲ့American ကခံနိုင်ရည်မရှိတဲ့နျူကလ িয়ার လက်နက်နဲ့တံပြန်တိုက်ခတ်နိုင်တဲ့စွမ်းရည်ပိုင်ဆိုင်နိုင်ဖို့အတွက်မြောက်ကိုရီးယားတနိုင်ငံလုံးအင်လိုက်အားလိုက်ပါဝင်လှုပ်ဆောင်ဖို့သူကတိုက်တွန်းထားပါတယ်။မြောက်ကိုရီးယားကဂျပန်နိုင်ငံမြောက်ပိုင်းကိုကျော်ပြီးတော့တာလက်ဖြင့်ဖေဒိန်တက်ဒုံးကျည်တစင်းကိုတလမပြည့်ခင်အချိန်အတွင်းဒုတိယအကြိမ်ဖြစ်နေတောက်ကြနေကပဲထပ်ပြစ်လွတ်သွားခဲ့ပြီးတော့နောက်တည့်ရက်မှာအခုလိုမျိုးမစ္စတာကင်ပြောသွားတာပါ။မနေ့ကပြည့်လွတ်တဲ့ဒုံးကြီးကမိုင်ပေါင်း2300ကျော်ပြန်တန်းပြီးတဲ့နောက်ပစိဖိတ်သမုဒ္ဒရာထဲကိုကျသွားတာဖြစ်ပါတယ်။မစ္စတာကင်ကဒီဒုံးကြီးပြည့်လွတ်အစမ်းတက်နိုင်မှုကိုခြေနဲ့အားရတယ်လို့ပြောသွားခဲ့ပြီးတော့ဒါဟာမြောက်ကိုရီးယားရဲ့ဒုံးကြီးစွမ်းရည်တိုးမြင့်မှုစ조사တဲ့အပိုင်းမှာအောင်မြင်တယ်ဆိုတာပြသနေတယ်လို့ဆိုပါတယ်။ကုလသမဂ္ဂကအရေးယူပိတ်ဆို့မှုတွေလုပ်ထားတဲ့ကြားကဒီလိုမျိုးကဘာကအတိမတ်ပြုရတဲ့အောင်မြင်မှုတွေရတာလို့မစ္စတာကင်ကပြောကြောင်း KCN သတင်းမှာဖော်ပြပါတယ်။တိုက်ချင်းပြည်ဒုံးကျည်မှာတက်ဆင်နိုင်တဲ့တောင်မိုနျူကလ িয়ার လက်နက်လို့မြောက်ကိုရီးယားကပြောတဲ့နျူကလ িয়ার လက်နက်အစမ်းတက်မှုတစ်ခုကိုဒီလအစောပိုင်းမှာသူတို့ပြုလုပ်ခဲ့ပါသေးတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာမြောက်ကိုရီးယားကပယ်ဒိန်းတဲ့ဒုံးကျည်28ဆင်းစမ်းတက်ပြုလုပ်ခဲ့ပြီးနျူကလ িয়ার လက်နက်စမ်းတက်မှု3ခုပြုလုပ်ခဲ့ပါသေးရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာရှေ့သတင်းပတ်မှာကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံကြရဲ့မြောက်ကိုရီးယားနိုင်ငံကိုကမ္ဘာလုံးဆိုင်ရာစီးပွားရေးတန်ခါပိတ်ဆို့မှုတွေတင်းတင်းကြပ်ကြပ်လှုပ်ဆောင်သွားဖို့အတွက်တွန်းအားပေးသွားဖို့ရှိတယ်လို့အမေရိကန်ဆိုရာထိတ်တန့်အရာရှိနှုတ်ကပြောကြားလိုက်ပါတယ်။တန်တမာရေးမောင်မြင်မှုကစစ်ဖြစ်လာနိုင်တဲ့အခြေအနေကိုတိုးစီတယ်ဆိုတဲ့အချက်ကိုတမားထရမ့်ကပြောသွားဖို့ရှိတယ်လို့လည်းပြောပါတယ်။လုံခြုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံကိုနောက်ထပ်အရေးယူပိတ်ဆို့မှုတွေချမှတ်ဖို့အခုလအတွင်းလှုပ်ဆောင်လိုက်တဲ့အပေါ်မှာကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်နီကီဟေးလီနဲ့မြို့သားလုံခြုံရေးအချံပေးအိရှာမက်မတ်စတာတို့ကသောကြောင့်နေကပြုတ်လို့တဲ့အိမ်ပြီးတော့သတင်းစာရှင်းလင်းပွဲအတွက်မှကြိုဆိုခဲ့ကြပါတယ်။မြောက်ကိုရီးယားဘက်ကရန်စားတဲ့လို့ရက်တွေအစဉ်ချင်းမဲ့လို့ရက်တွေကိုဆက်လုပ်နေတာကိုတွေ့နေရတယ်လို့နီကီဟေလီကပြောပါတယ်။မြို့သားလုံခြုံရေးချန်ပီယံမက်မတ်စတာကလည်းသူ့ဆိုရတော့စီရေးနီလန်းနဲ့ဖြည့်ရှင်းတာကိုရှောင်ရှားနိုင်ဖို့အတွက်ပြင်းထန်တဲ့တန်ခတ်ပိတ်ဆို့မှုတွေကိုချမှတ်ဖို့လိုအပ်ပြီးဒါကိုတကွာလုံးကထောက်ခံသွားဖို့လိုတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားကမနေ့တောက်ကြနေတော့ကဂျပန်နိုင်ငံဘက်ကဒုံးကျည်တစ်စင်းပြစ်လွတ်ခဲ့ပါတယ်။မြောက်ကိုရီးယားကရန်လိုတဲ့လူရက်တွေကိုဆက်လုပ်နေမယ်ဆိုရင်အမေရိကန်အနေနဲ့မိကုံရန်ကုန်လက်တုံပြန်သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့ဩဂတ်လကချင်းချောက်ခဲ့ပြီးတဲ့နောက်ဒါဟာမြောက်ကိုရီးယားဘက်ကဒုတိယအကြိမ်ဂျပန်နိုင်ငံဘော်ကနေဒုံးကျည်ပြုတ်လွတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံဘော်မှာကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုတွေကိုချိုးဖောက်နိုင်ခြင်းရှိရတဲ့ပတ်သက်လို့က ကိုရီးယားနိုင်ငံကအာဖရိကနိုင်ငံခုနှစ်နိုင်ငံထက်မနည်းကိုစုံစမ်းစစ်ဆေးနေချိန်မှာပဲအာဖရိကမှာရှိတဲ့နိုင်ငံတော်တော်များများဟာပြီးခဲ့တဲ့နှစ်တည်းအတွင်းမှာမြောက်ကိုရီးယားနဲ့စီးပွားရေးအရပတ်သက်ဆက်နွယ်မှုတွေပို့ပြီးတော့တုံ့ပြန်လှုပ်ဆောင်လျားနေကြပါတယ်။ 2019年ပြည့်နှစ်ထောင်ဆန်ငါးခုနှစ်အတွင်းမြောက်ကိုရီးယားနိုင်ငံကနေပြောဘာကီနာဖာဆိုမိုဇမ်ဘစ်နဲ့ဇမ်ဘီယာနိုင်ငံတွေကိုတင်ပို့တဲ့ပြည်ပပို့ကုန်တွေဟာနှစ်စဉ်မှာပြင်းပြတိုးတက်မှုနှုန်း 1.58%ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။ဟိတ်ကာလအတွင်းမှာဘီနင်၊စီနီဂေါလ်နဲ့မိုဇမ်ဘစ်နိုင်ငံတွေရဲ့သွင်းကုန်ပမာဏဟာလည်းနှစ်စဉ်ပြင်းပြတိုးတက်မှုနှုန်း
1.8%ပမာလက်နက်အရောင်းဝယ်နဲ့ကုန်သွယ်ရေးပိတ်ဆို့မှုတွေကမြောက်ကိုရီးယားပေါ်မှာလက်နက်အရောင်းဝယ်နဲ့ကုန်သွယ်ရေးပိတ်ဆို့မှုတွေကိုအဓိကအရေးယူဆောင်ရွက်ဖို့လုပ်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂရဲ့အဆိုအရစုံစမ်းစစ်ဆေးမှုတွေကိုခံနေရတဲ့နိုင်ငံတွေဟာမြောက်ကိုရီးယားဆီကနေပြီးဆေးရေးထောက်ပံ့တွေရနေလို့ဆွဆွဲခံနေရတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားအဆိုအရဟာအန်ဂ
တွေလုပ်ခဲ့တယ်လို့ဆိုပါတယ်ရှင
်ဗြိတိန်နိုင်ငံလန်ဒန်မြို့မှာတောက်ကြနေကလူသွားလူလာများတဲ့အချိန်တွင်မြေအောက်ရထားကိုဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတော့လူတူးကိုဖမ်းဆီးလိုက်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောကြလိုက်ပါတယ်အသက်18နှစ်အရွယ်မျိုးသားတူကိုဒိုဘာစိတ်ကန်းဒေသမှာစနေနေ့မနက်ကဖမ်းဆီးလိုက်တာဖြစ်တယ်လို့ဗြိတိန်အာဏာပိုင်တွေကပြောပါတယ်ဒိုဘာစိတ်ကန်းဟာဗြိတိန်နဲ့ပြင်သစ်ကြားရေကြောင်းနဲ့တွာလာတဲ့အဓိကဂရုစိတ်ကန်းနေရာဖြစ်ပါတယ်ဗြိတိန်ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာတော့ဒီဖမ်းဆီးမှုဟာအရေးပါတဲ့ဖမ်းဆီးမှုဖြစ်တယ်လို့ဆိုထားပါတယ်ရထားပေါ်မှာပါလာတဲ့ဘုံပောက်ကွဲမှုဖြစ်ခဲ့တဲ့ Person Green Buddha ရုံကိုပြန်ဖွင့်လိုက်တယ်လို့လန်ဒန်ပို့ဆောင်ရေးအာဏာပိုင်တွေကတော့ဒီကနေ့စနေနေ့မနက်အစောပိုင်းမှာပြောကြားခဲ့ပါတယ်လူမှုကွန်ရက်မှာတင်ထားတဲ့ဘုံပုံကတော့မီးလောင်နေတဲ့ရေဘုံတစ်ခုပုံမျိုးတွေ့ရပါတယ်အဲ့ဒီရေဘုံကို plastic 8ထဲထည့်ထားပြီးတော့ရထားရဲ့တကားနာမှာထားရလည်းဖြစ်ပါတယ်ဒီတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ဗြိတိန်နိုင်ငံရဲ့အကြမ်းဖက်တိုက်ဖြတ်ရေးပူးတွဲလေလာဆန်းစစ်မှုဌာနကအကြမ်းဖက်ချင်းချောက်မှုအနေရကိုစိုးရိမ်ရတဲ့အဆင့်ကိုတိုးမြင့်လိုက်တယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကပြောကြားခဲ့ပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဖီယိုရဲ့ American တန်းကနေပြီးတော့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်မြန်မာနိုင်ငံရခိုင်ဒေသမှာလူသားတွေကြုံနေရတဲ့ဖြစ်ရပ်စုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ချက်ချင်းကြောင်းဝင်တိုက်တွန်းပေးဖို့နိုဘယ်ငြိမ်းချမ်းရေးဆုရှင်12ဦးကကုလသမဂ္ဂလုံခြုံရေးကောင်စီကိုဒီကနေ့ပဲအိတ်ဖွင့်ပေးစာတစ်စောင်ပေးလိုက်ပါတယ်။အဖွဲ့အစည်းပေါင်းစုံကတည်ရတဲ့သတင်းတွေအရမြန်မာနိုင်ငံရခိုင်ပြည်နယ်မှာပြုလုပ်တဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်ရိုဟင်ဂျာရာနဲ့ချီတေဆုံးခဲ့ရပါတယ်လို့သူတို့ရဲ့စာမှာပြောထားပါတယ်။လူသိန်းနဲ့ချီပြီးတော့အိုးအိမ်ဆုံးခွာပြေးကြရတယ်။အခင်းဖြစ်တဲ့ဒေသမှာကုညီကယ်ဆယ်ရေးအဖွဲ့တွေရဲ့ထောက်ပံ့မှုတွေမရတဲ့လောက်ဖြစ်ခဲ့ရတယ်လို့လည်းဆိုထားပါတယ်။ဒီလိုအခြေအနေတွေကြောင့်အရင်နှစ်တွေကကုလသမဂ္ဂကကြားဝင်ဖို့ရေးသားတောင်းဆိုခဲ့ပြီးပါပြီ။ဒါပေမဲ့လည်းအခြေအနေထူးခြားမလာခဲ့လို့ရခိုင်ဒေသကအပြစ်မဲ့ရဲသားတွေပေါ်မှာအင်အားသုံးလှုပ်ဆောင်နေတာတွေရပ်တန့်တော့အောင်ကုလသမဂ္ဂအနေနဲ့ခိုင်မာတဲ့ဆုံးဖြတ်ချက်နဲ့ဆောင်ရွက်ဖို့တောင်းဆိုပါတယ်ဆိုပြီးတော့သူတို့ရဲ့စာမှာရေးထားပါတယ်။သူတို့ရဲ့ပေးစာမှာရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရအနေနဲ့ချက်ချင်းအကောင့်ထဲပို့အောင်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကဖြောင်းပြပါလို့လည်းပါပါတယ်။ဒီရခိုင်ကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပို့ဖို့အတွက်ကြိုတင်လှုပ်ဆောင်ရမယ့်အချက်တွေကိုအကြံပြုပါတယ်ဆိုပြီးလည်းအချက်6ချက်ကိုသူတို့ကထောက်ပြထားပါတယ်။အဲ့ဒီထက်မှာတော့ဒုက္ခသည်တွေတစ်ဖက်နိုင်ငံကိုထွက်ပြေးနေရတာရပ်တန့်သွားအောင်လို့ချက်ချင်းအရေးယူဆောင်ရွက်ဖို့နိုင်ငံတကာစောင့်ကြည့်ကဲကဲတွေကိုမှန်မှန်လာရောက်ကြီးစုခွင့်ပေးဖို့နဲ့နိုင်ငံရေးလွတ်လပ်ခွင့်နဲ့လွတ်လပ်စွာသွားလာခွင့်တွေပေးအပ်ဖို့ပါဝင်ပါတယ်ရှင
်။မြန်မာနိုင်ငံမှာနှိတ်ကုတ်ခံနေရတဲ့ရိုဟင်ဂျာနဲ့ဒူမွတ်စလင်တွေယက်တီကြဖို့တိုက်တွန်းပြီးတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့စနေနေ့ကလူထောင်နဲ့ခြီးပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဂျကာတာမြို့တော်ရဲ့တင်ဂီရာအမျိုးသားကြောက်တိုင်မှာဖြူအောင်တွေဝတ်ဆင်ထားတဲ့ဆန္ဒပြသူတွေကအင်ဒိုနီးရှားအလံတွေစောင်းပုတ်တွေကင်ဆောင်ပြီးတော့ မြန်မာနိုင်ငံကမွတ်စလင်ညီကိုမောင်နှမတွေနဲ့အတူတူရပ်တည်ပါမယ်လို့ထည့်ထံပြုခဲ့ပါတယ်သူတို့ကကမ္ဘာကောင်းဆောင်တွေမြန်မာအစိုးရကိုပို့ပြီးဖိအားပေးဖို့လဲတိုက်တွန်းသွားပါတယ်အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအင်္ဂါတာလာမြို့မှာတော့မြန်မာနိုင်ငံမှာရိုဟင်ဂျာတွေနှိပ်ကုပ်ခံရတာကိုမကျေနပ်လို့ဆိုပြီးတော့မွတ်စလင်တွေတောက်ကြနေကဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေကမြန်မာဆိုရနဲ့နိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ကိုစန့်ကျင်တဲ့ဆောင်ပုတ်တွေကင်ဆောင်ပြီးတော့ကျူးကျော်တန်တွေဟစ်ခဲ့ကြပါတယ်သူတို့ကဒီကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယအစိုးရအနေနဲ့မြန်မာဆိုရကိုဖိအားပေးဖို့လည်းတောင်းဆိုခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်ဘဇာမြို့မှာတော့တနက်တန်ရနဲ့တခြားထိခိုက်ဒဏ်ရာရထားတဲ့ရိုဟင်ဂျာဒုက္ခသည်တွေအများကြီးရောက်လာလို့မျိုးကစေုံမှာဝန်နဲ့အာမမြဖြစ်နေတယ်လို့ဆိုပါတယ်သူတို့တွေကိုကုသပေးဖို့စာသာစေုံကနေရာတီးတန့်လုပ်ပေးထားတယ်လို့လည်းပြောပါတယ်ခင်ဗျာ
နောက်ထပ်38နှစ်ကြာအမေရိကန်ပြည်အောင်စုမှာအရှောင်းနယ်ပွားရေအများဆုံးနိုင်ငံခြားနယ်ပွားဖြစ်တော်မယ်လို့စစ်တမ်းတစ်တခုမှာဖော်ပြထားပါတယ်သူတို့က80နှစ်ရာဂိုင်းနှုန်းအထိတည်းတက္ကသိုလ်2000နဲ့2015ကြားမှာတိုးလာတယ်လို့ဆိုပါတယ်လူရေတိုးပွားမှုများလာတဲ့လူမျိုးနွယ်အုပ်စုတွေကဘူတန်နီဘောနဲ့မြန်မာတွေဖြစ်ကြပြီးတော့လူရေအနည်းဆုံးကတော့လောနဲ့ဂျပန်နယ်ပွားတွေဖြစ်တယ်လို့ပြောပါတယ်ဒီအမေရိကန်ရောက်အာရှတိုက်တာတွေကအရှေ့တောင်အာရှနဲ့တောင်အာရှဒေသတွေကနိုင်ငံပေါင်း20ကျော်ကလာတာဖြစ်ပြီးတော့အဲ့ဒီမှာ94ရာခိုင်နှုန်းကအဲ့ဒီနိုင်ငံတွေကပင်မလူမျိုးတွေဖြစ်တယ်လို့ဆိုပါတယ်အမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့အာရှနယ်ပွားတွေစီးပွားရေးအပိုင်းမှာတော့တနိုင်ငံလုံးနဲ့နိုင်ရှင်ခိုင်မာတောင်းတမှုရှိတယ်လို့ပြောထားပြီးတော့အဲ့ဒီထဲမှာအိန္ဒိယနယ်ပွားတွေကလက္ခဏာအများဆုံးဖြစ်ကြောင်းပြောထားပါတယ်မြန်မာမိသားစုတွေကဝင်ငွေအနည်းဆုံးဖြစ်ပြီးတော့မြန်မာမိသားစုတစုကိုတစ်နှစ်ဝင်ငွေဒေါ်လာ 36,000 ပဲရရှိရဲဆိုပါတယ်မြန်မာ35ရာခိုင်နှုန်းကလည်းဆင်းရဲနွမ်းပါမှုအောက်မှာနေနေရတယ်လို့စစ်တမ်းမှာဖော်ပြထားပါတယ်ရှင
်အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေကိုဒီတစ်ပတ်ကစားကြတာမှာကျွန်တော်အခုသတင်းကြေညာနေတဲ့အချိန်မှာတော့ Crystal Palace နဲ့ Southampton တို့ကစားနေကြပြီးတော့ပွဲချိန်မိနစ်30ကျော်လာတဲ့အချိန်မှာ Southampton က Crystal Palace ကိုတကူးကူးမရှိတဲ့ဦးဆောင်နေပါတယ် Southampton အတွက်ဂိုးကိုတော့ Stephen Davis က6မိနစ်မှာသွင်းယူထားတာဖြစ်ပါတယ်မနေ့ကတော့ဘုံဘောက်က Brighton ကို2ဂိုးတကူနဲ့နိုင်ခဲ့ပါတယ်ဒီကနေ့မြန်မာစံတော်ချိန်ည8နာရီခွဲမှာတော့ Huddersfield Town နဲ့ Leicester City, Liverpool နဲ့ Burnley, Newcastle United နဲ့ Stoke City, Watford နဲ့ Man City, West Brom နဲ့ West Ham United တို့ကစားကြဖို့ရှိပြီးတော့ည17နာရီမှာတော့ Tottenham Hotspur နဲ့ Swansea အသင်းတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမှအေးသနာကျော်နဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်။ကမ္ဘာတဝန်းကပြဿနာပေါင်းစုံနဲ့ပတ်သက်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာရှေ့သတင်းပတ်ထည်ကျင်းပမဲ့ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံမှာနိုင်ငံတကာခေါင်းဆောင်တွေဆွေးနွေးကြမှာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထိန်တက်မစ်ဆိုင်းတုံးဆန့်သတ်မှုတွေမြန်မာနိုင်ငံရခိုင်ပြည်နယ်အရေးကြောင့်လူသားချင်းစာနာမှုဆန်ရအကြက်တဲတွေပေါ်ပေါက်နေချိန်ကျင်းပမဲ့အထွေထွေညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ဘာပြောမလဲဆိုတာကိုလည်းအများကစိတ်ဝင်စားနေကြတာပါ။ဒီအကြောင်း VOA သတင်းတောက်မာဂရက်ဘီရှာကုလသမဂ္ဂရုံးချုပ်ကလည်းပေးပို့တဲ့သတင်းဆောင်ပါကိုတော့ကိုအောင်လွန်းကတင်ပြပေးပါလိမ့်မယ်ရှင်
။မြောက်ကိုရီးယားရဲ့လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကမြေအောင်အမှုပုံစံသတ်မှုကြောင့်နိုင်ငံတကာကဝေဖန်မှုတွေပြင်းထန်တဲ့တံခတ်မှုတွေချမှတ်ထားပါတယ်။ဒီကြားထဲမှာပဲမြောက်ကိုရီးယားကနိုင်ငံတကာကိုအန်တုပြီးတလားအတွင်းဒုတိယအကြိမ်ဖြစ်တောက်ချန်နေကဂျပန်နိုင်ငံကိုဖျက်ချော်ပြီးပစိဖိတ်သမုဒ္ဒရာနဲ့မစ်ဆိုင်းတုံးပြစ်လုခဲ့တာပါ။နိုင်ငံတကာခေါင်းဆောင်တွေစုံရမဲ့ကုလသမဂ္ဂမှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်နဲ့သူ့ရဲ့နျူကလ িয়ার ရည်မှန်းချက်ပေါ်အကြီးအကျယ်ပြောဆိုမဲ့အလားအလာတွေရှိနေပေမဲ့ခိုင်ခိုင်မာမာအပြည့်ထွက်မဲ့ပုံတော့မရှိဘူးလို့ဥရောပကောင်စီနိုင်ငံရေးဆက်ဆံရေးဌာနက Richard Cohen ကမြင်ပါတယ
်။ There will be a lot of talk about North Korea at the UN.But the reality is
North Korea ရေကုလသမဂ္ဂမှာတော်တော်များများပြောကြဆိုကြပါလိမ့်မယ်။ဒါပေမဲ့လည်းလက်တွေ့မှာတော့ American နဲ့တရုတ်တို့ကြားဆွေးနွေးမှုတွေကသာတန်တမာရေးရအပြေထွက်နိုင်တဲ့အခွင့်အလမ်းရှိပါတယ်။ကုလသမဂ္ဂရဲ့တန်တမာရေးနီးနဲ့တော့မဖြစ်နိုင်ပါဘူး
။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတည်ငြိမ်ခြင်းတွေကြောင့်အင်းချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာမွတ်စလင်၄သိန်းလောက်ထိထွက်ပြေးနေရတယ်ဆိုပြီးကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကဝေဖန်မှုတွေကြားမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့ထွေထွေညီလာခံတက်ရောက်မဲ့အစီအစဉ်ကိုပယ်ဖျက်ထားပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂမှာအစီအမြင်ဆွေးနွေးပွဲတစ်ခုကျင်းပဖို့လည်းအစီအစဉ်ထားတာပါ။ထွေထွေညီလာခံကျင်းပမဲ့အမေရိကန်ပြည်ထောင်စုကသမ္မတဒေါ်နယ်ထရန့်အနေနဲ့လည်းအီရန်နိုင်ငံရဲ့နျူကလ িয়ার ဆန်ရ2015သဘောတူညီချက်ကနေမှထွက်ဖို့နိုင်ငံတကာခေါင်းဆောင်တွေတိုက်တွန်းကြလိမ့်မယ်လို့မျှော်လင့်ရပါတယ်။အီရန်နဲ့အမေရိကန်ပါဝင်ကမ္ဘာ့အင်အားကြီး6နိုင်ငံတို့ရရှိထားတဲ့သဘောတူညီချက်ဟာညံ့ပြင်းလာတာကြောင့်ဖြစ်ဖြစ်မယ်လို့သမ္မတထရန့်ကပြောထားတဲ့အတွက်လဲကုလသမဂ္ဂအကြီးအကဲပါဝင်နိုင်ငံတကာကစိုးရိမ်နေကြတာပါ
I think this agreement is a very important agreement.
The Loma Tema Mushechapi, Pinemu Yazi, Toku Chine, Yichi, the Botany Chetia, Chetaja, Satan Tanamo, Sustainu, Alo, Wangwen Chuan Zilureja, Kulamaga Tunyamucho, Antonio Kutaraska, Piosu Ladaba, Kulamaga Sunu Wari Mabe, Ama Hurricane Munanja, a Chiche, Pesi Sonshomere, American Piazu, Florida Taumane, Caribbean Dita, Nia Tromiama, Pele Turoni Kisarigule, Ayon Sai Piosu Yamava. Ama Mondane, Texas Pine, Shita Mima, a chiche, Yichimu, Chumere, Harvey Hurricane Munanja, Pari Yadirusaya, the voting check at Promet Sisimo, Tamatra, Piasin Zamla, Miolini, the Villa Shivare, American Powin, Lingamo, Diakuzejo, Lemma Yitu Tarret, the voting checku, Mapchepo, Tamatra, Sopia Camesuino, Tantamaya, Chimare, Omimutia Pile, Melule, Uyopa Consi, Nanjasa Saitanaga, Macheco in Yusavare.
He has made some hints that perhaps he won't withdraw after all.
The Boduni Jagani, Tratchema, Tratome, Sura, the Bomu, Yimwe, the Bionirai, Shivare.
ညော်ရွေးညီလာခံမှာဒီတိုင်းပြောလိုက်မယ်ဆိုရင်တော့တခြားခေါင်းဆောင်တွေသဘောကျကြမှာဖြစ်တာကြောင့်သူ့အတွက်တော့ကြီးမားတဲ့တန်တမာရေးအောင်မြင်မှုဖြစ်ပါလိမ့်မယ်ဒီနေ့ကုလသမဂ္ဂထွေးရင်းညီလာခံမှာတော့တင်ရှားတဲ့နိုင်ငံတကာခေါင်းဆောင်တွေကရုရှားသမ္မတဗလာဒီမီယာပူတင်တရုတ်သမ္မတရှီချင်းဖြင့်ဂျာမန်ဝန်ကြီးချုပ်အင်္ဂလန်မှာခဲလူကတော့တက်ရောက်ကြမှာမဟုတ်ပါဘူးသမ္မတထရန့်နဲ့ပြ
င်ပြည်နယ်ကိုသွားမယ်အကြောင်းတင်ပြပေးပါမယ်။အမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Patrick Murphy အနေနဲ့မြန်မာနိုင်ငံကိုရှေ့အပတ်ရောက်ပြီးတော့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြည်ပခါတွေအတွက်ဆွေးနွေးဖို့ရှိပါတယ်။ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးအနေနဲ့မြန်မာခေါင်းဆောင်တွေနဲ့တွေ့ပြီးရခိုင်ပြည်နယ်ကိုသွားလည်ဖို့ရှိတဲ့ဒီခီးစဉ်မှာဘာတွေဆွေးနွေးဖို့ရှိပြီးတော့ဒီခီးစဉ်မှာဘလို့အရေးပါမှုတွေရှိနေတယ်လဲဆိုတာကိုကိုဝင်းမင်းကဆက်သွယ်မြန်မြန်တင်ပြထားပါတယ်ရှင်။
ဒူလက်ထောက်နိုင်ငံခြားရေးဝန်ကြီးမာဖီအနေနဲ့ဗိုလ်တူနေ့မှာအမေရိကန်ဆိုင်ရာမြန်မာသံမကြီးဦးအောင်လင်းနဲ့တွေ့ပြီးဒီရခိုင်ကျန်းဖက်ပဋိပက္ခတွေအတွက်စိုးရိမ်မှုတွေကိုထုတ်ပြောပြီးမှပဲဒီခီးစဉ်ကိုစတာမှာဖြစ်ပါတယ်။သူ့ခီးစဉ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟက်သာနူဝက်က
Deputy Assistant Secretary Murphy will be heading to Burma.
ဒူလက်ထောက်နိုင်ငံခြားရေးဝန်ကြီးမာဖီအနေနဲ့အရှိတပတ်မြန်မာနိုင်ငံခီးစဉ်အတွက်ဒီစနေတနင်္ဂနွေမှာစထွက်ဖို့ရှိပါတယ်။ရှိတဲ့ဘက်မှာတော့မြမအစိုးရအရာရှိတွေနဲ့သူတွေ့ဖို့ရှိပါတယ်ရှင
့်တကယ်တော့ဒီခီးစဉ်ထဲမှာမြမအရာရှိတွေအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးပြည်တွင်းနဲ့ပြည်ပအဖွဲ့အစည်းတွေကအတန်းတွေကိုလည်းနားထောင်ဖို့ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကဆိုပါတယ်ဒါအပြင်ဒူလက်ထောက်နိုင်ငံခြားရေးဝန်ကြီးမာဖီအနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ရခိုင်အကြမ်းဖက်မှုပဋိပက္ခအတွက်စိုးရိမ်မှုတွေပါဝင်လူသားချင်းစာနာမှုအကူအညီပေးရတဲ့သတင်းထောက်တွေစွာခွင့်ရှိရေးကိုလည်းထုတ်ပြောသွားဖို့ရှိတယ်လို့ပြောခွင့်ရနူဝက်ကဆက်ပြောပါတယ
်။ Among the things that he will be pressing for will be additional humanitarian
အဓိကထားဆွေးနွေးမယ့်အထက်မှာတော့နောက်ထပ်လူသားချင်းစာနာအကူအညီတွေအတွက်သွာလာခွင့်ပို့ပေးဖို့သတင်းထောက်တွေကိုသွာခွင့်ပြုဖို့နဲ့ရိုဟင်ဂျာတွေဖြစ်နေရတဲ့အနေအထားပေါ်မှာစိုးရိမ်မှုတွေကိုထုတ်ပြောပြဖို့တွေပါပါတယ
်။အခုလိုအချိန်မှာနိုင်ငံတကာနဲ့ကုလသမဂ္ဂအရာရှိတွေတချို့ကရခိုင်မှာဖြစ်နေတဲ့အစိုးရစစ်ဆင်ရေးတွေကလူမျိုးတုံးတပ်ဖြတ်မှုအဆင့်ရောက်နေတယ်လို့ပြောဆိုလာချိန်မှာအမေရိကန်အစိုးရကတော့အခုလိုအတိအကျမပြောနိုင်သေးပဲစမ်းစစ်အကဲဖြတ်မှုတွေဆက်လုပ်နေတယ်လို့ပြောခွင့်ရနူဝက်ကဆိုပါတယ
် We are assessing the situation on the ground. There is still, I mean, despite
ကျွန်တော်တို့အနေနဲ့မြေပြင်မှာတကယ့်အခြေအနေတွေကိုစမ်းစစ်အကဲဖြတ်နေပါတယ်ထိုင်းလန်တုံလို့ဆရာပုံတွေဒီမှာအများကြီးတွေ့နေရတာသတင်းတွေဖြစ်နေတာအထူးအစိတ်မကောင်းစရာဖြစ်ရတဲ့အသေးစိတ်ဖြစ်စင်တွေဖတ်နေရတာတွေရှိနေပေမဲ့အစိုးရတစ်ခုအနေနဲ့ကတော့ဒီအချက်လက်တွေမှန်မှန်မှန်ဆိုတာသီးခြားအတည်ပြုပေးနိုင်ဖို့လိုအပ်တဲ့သတင်းအချက်လက်တွေကပြည့်ပြည့်စုံစုံမရသေးဘူးဖြစ်နေရပါ
တကယ်တော့အမေရိကန်အစိုးရအနေနဲ့ရခိုင်ပြည်ထောင်စုအပေါ်စိုးရိမ်မှုတွေထုတ်ပြောနေချိန်မှာပဲအထောက်အကူပြုနိုင်ဖို့အတွက်လူသားချင်းစာနယ်မှုဆိုင်ရာကိစ္စတွေကိုကူညီပေးနေပြီးရင်းချခေါ်ဘင်္ဂါလီဒုက္ခသည်တွေကိုလက်ခံပေးကြတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုလည်းကျေးဇူးတင်ကြောင်းပြောခွင့်ရနူဝက်ကဆက်ပြောပါတယ
် We have been pretty clear in thanking
ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒီအရေးအတွက်အရေးများတဲ့ရိုဟင်ဂျာတွေကိုနိုင်ငံထဲဝင်ခွင့်ပေးပြီးတော့အ ਨੇ ဆုံးတော့လုံခြုံတဲ့နေရာပေးစောက်ရှောက်ပေးထားတာကိုကျမတို့ကကျေးဇူးအထူးတင်မိတယ်ဆိုတာရှင်းရှင်းလေးပဲပြောချင်ပါတယ်အမေရိကန်အစိုးရအနေနဲ့လည်းအမေရိကန်ဒေါ်လာ63နဲ့တခြားငွေကြေးထောက်ပံ့မှုတွေကိုပြည်ရင်းမှာရောပြည်ပမှာပါထွက်ပြေးရွှေ့ပြောင်းနေရတဲ့သူတွေအတွက်ပို့ပေးထားပြီးဖြစ်ပါတယ်
။အဲ့ဒီတော့ဒူလက်ထောက်နိုင်ငံခြားရေးဝန်ကြီးမာဖီးရဲ့ခီးစဉ်ရဲ့အရေးပါမှုနဲ့ပတ်သက်ပြီးဘလို့ရှိနိုင်ပါလဲလို့မိရမှာ မြန်မာနိုင်ငံဆိုင်ရာအမေရိကန်အသံမဟောင်းဒရိုက်မစ်ချက်က
I think the most important outcome is simply the fact of the trip to show
ဒီကိစ္စကအဓိကရှိရှိလေးအချက်ပြလိုက်တာကတော့ဒီဖြစ်နေတာတွေကဝါရှင်တန်မှာရှိတဲ့မူဝါဒချမှတ်သူတွေနဲ့အမေရိကန်လွှတ်တော်ဘက်ကပါအဓိကစောင့်ကြည့်နေပြီးနောက်ဒီအမေရိကန်အစိုးရတိုင်းဝန်းနဲ့မီဒီယာလောကမှာပါဘလောက်အရေးကြီးအလေးနဲ့ဖြစ်နေလဲဆိုတာကိုပြသလိုက်တာပါဒါကြောင့်တကယ်ဖြစ်နေတာတွေကိုမျက်မြင်သွားကြည့်ရင်တော့ပ
ါဒါပေမဲ့မစ္စတာမစ်ချက်ကဒီခီးစင်မှာဝေဖန်ထောက်ပြတာသက်သက်မဟုတ်ပဲအကူအညီပေးနိုင်တာတွေကိုလည်းရင်းရင်းနှီးနှီးတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့ဆက်ပြောပါတယ်။ဒါအပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုအောင်ပရစ်စလာကလပ်ကလည်းဒီကိစ္စတွေကိုပြင်းပြအောင်ပြောဆိုနိုင်ဖို့ကမစ္စတာမာဖီးယားအသင့်တော်ဆုံးဖြစ်တယ်လို့အခုလိုရှင်းပြပါတယ
်။ I think that he's probably the best.
ဒီမှာထင်ပါတယ်။အခုလိုအခြေအနေမှာမြန်မာနိုင်ငံကိုလွှတ်ဖို့သူကအသင့်တော်ဆုံးသူဖြစ်နိုင်ပါတယ်။ဘာလို့လဲဆိုတော့သူကမြန်မာနိုင်ငံအတွေ့အကြုံနဲ့ပတ်သက်လို့အများဆုံးရှိနေသူဖြစ်နေလို့ပါ။
တကယ်တော့ဒီခီးစင်ထဲမှာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးမာဖီအနေနဲ့စခိုင်းပြည်နယ်မြို့တော်စစ်တွေကိုသွားဖို့ရှိနေပြီးစခိုင်းပြည်မြောက်ပိုင်းပဋိပက္ခဖြစ်တဲ့နေရာအထိရောက်ဖို့ကတော့တောင်းဆိုထားခြင်းမရှိဘူးလို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောခဲ့ပါတယ်နော
်ကိုဝင်းမင်းတင်ပြခဲ့တာပါရှင်အခုတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဖန်စီခံထားတဲ့မြန်မာတပ်ပုံသတင်းတောက်တို့အကြောင်းတင်ပြပါမယ်တပ်ပုံသတင်းတောက်ကိုမင်းစင်ရဦးနဲ့ကိုခွန်လတ်တို့အပေါ်သရှိုလုံးမှုနဲ့ဘင်္ဂလားဒေ့ရှ်အနာပိုင်တွေကဆွဆွဲထားတာဟာအတိတ်ပဲမဲ့လွန်တယ်လို့ကိုမင်းစင်ရဦးအလွတ်တန်းတပ်ပုံသတင်းတောက်ဖြစ်လောက်ကင်ပေးနေတဲ့ပြည်ထောင်အခြေစိုက် Panos Picture တပ်ပုံလုပ်ငန်းကုမ္ပဏီဒါရိုက်တာကပြောပါတယ်သူအခြေအနေပေါ်စိုးရိမ်မိတဲ့အကြောင်းနဲ့ပြန်လွတ်လာမယ်လို့မျှော်လင့်တဲ့အကြောင်းကိုလည်းပြောပါတယ်အပြည့်အစုံကိုကိုကြိုကြိုသိမ်းပြောပြပေးပါမယ်ရှင်
ကိုမင်းစီရဦးနဲ့ကိုခွန်လတ်တို့နှစ်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုဂျာမနီနိုင်ငံဟမ်ဘာ့ဂ်မြို့အခြေစိုက် GO မဂ္ဂဇင်းအတွက်တပ်ပုံသတင်းသွားယူရင်းစက်တင်ဘာလ9ရက်နေ့ကကောက်ဆက်ဘဇားမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းလိုက်တာပါသူတို့နှစ်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုသတင်းထောက်ဗီဇာနဲ့မဟုတ်ဘဲကမ္ဘာလက်ခီးတဲ့ဗီဇာနဲ့ဝင်လာပြီးတော့တပ်ပုံသတင်းရယူတာတွေလုပ်တာကြောင့်အယောင်ဆောင်မှုနဲ့အချက်အလက်အမှားဖော်ပြမှုအပြင်တရှိုးလုံးမှုနဲ့ပါဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆွဆွဲထားတာပါလက်ရှိအချိန်ထိကိုမင်းစီယာဦးအလွတ်တန်းဓာတ်ပုံသတင်းတောက်လုပ်နေတဲ့ဒီတင်ခြေဆိုင်ဓာတ်ပုံလုပ်ငန်းကုမ္ပဏီ Pandus Pictures ရဲ့ Director Adrian Evans ကတော့တချို့ဆိုတဲ့ဆွဆွဲချက်ကိုလုံးဝလက်မခံပါဘူး
။ Well, the espionage is absurd to be honest. You know, he's a professional
psychologist. တချို့လုပ်တဲ့ဆိုတာကတော့အယူအသားဆုံးပြောရရင်အဓိပ္ပာယ်မင်းလုံးပါလေဗျာ။သူဟာဓာတ်ပုံသတင်းတောက်လုပ်နေအသက်မွေးသူဖြစ်ပြီး Geo Magazine ကပေးတဲ့အလုပ်ကိစ္စနဲ့သွားတာပါ။သူဟာတချို့တယောက်ဖြစ်တယ်ဆိုတာဘာအထောက်ထားမှမရှိပါဘူးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေလည်းဒါကိုသိရဆိုတာကျွန်တော်သိကြပါရယ်ကျွန်တော်တို့နဲ့ Geo Magazine ပေါင်းပြီးသူဟာတကယ်အစစ်အမှန်ဓာတ်ပုံသတင်းတောက်ဖြစ်တယ်ဆိုတဲ့အထောက်အထားတွေအများကြီးပို့ထားပါရယ
်ကိုမင်းစီရဦးဟာ Panos Pictures နဲ့တွဲပြီးအလုပ်လုပ်နေတာလဲတနှစ်ခွဲလောက်ရှိပြီဖြစ်ပြီးသူဟာတကယ်ကိုထူးချွန်တဲ့ဓာတ်ပုံသတင်းတောက်တဦးဖြစ်တယ်လို့သူနဲ့လူကိုယ်တိုင်ဆုံတွေ့ဘူးအတူတွဲလို့ဖူးတဲ့ Adrian Evans ကပြောပါရယ်ကိုမင်းစီရဦးရဲ့ဓာတ်ပုံတွေဟာထိတ်တန်းဓာတ်ပုံသတင်းတောက်တွေရဲ့ဓာတ်ပုံတွေနဲ့ဒန်းတူရှင်းလို့ရတယ်လို့လည်းဆိုပါတယ်။ Adrian Evans ကတော့ကိုမင်းစရာဦးရဲ့အခြေအနေကိုစိုးရိမ်နေပြီးပြန်လွတ်လာမယ်လို့လည်းမျှော်လင့်နေပါတယ
်။ I would sincerely hope so. You know, I was expecting him to be most likely to be deported, but
ကျွန်တော်အစ်စ်မှန်မယ်အဲ့ဒီလိုမျှော်လင့်ပါတယ်။သူ့ကိုနိုင်ငံရင်းပြန်ပို့ဖို့များတယ်လို့ကျွန်တော်မျှော်လင့်ခဲ့တာပါ။ဒါပေမဲ့ဖြစ်မလာပါဘူး။အဲဒါကြောင့်လေသူ့အခြေအနေနဲ့ပတ်သက်ပြီးကျွန်တော်စိုးရိမ်ပါတယ်။သူကဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရိုဟင်ဂျာအကျက်တဲကိုတရင်သွားယူတဲ့မြန်မာနိုင်ငံသားဖြစ်တာကြောင့်ကျွန်တော်စိုးရိမ်တာပါ။ဒီပြဿနာရဲ့နိုင်ငံရေးအရာရှုပ်ထွေးမှုကြောင့်လေစိုးရိမ်တာဖြစ်ပါတယ်
။အခုကိုမင်းစရာဦးတို့နှစ်ဦးကိုအလုပ်ပေးလိုက်တဲ့ GEO မဂ္ဂဇင်းဟာဂျာမနီမှာသာမကဥရောပနိုင်ငံတွေမှာပါထင်ရှားတဲ့မဂ္ဂဇင်းတစ်စောင်ဖြစ်တယ်လို့ဂျာမနီနိုင်ငံမှာနေထိုင်ပြီးမြမအရေးသုံးသပ်ချက်ဆောင်ပါတွေရေးသားနေတဲ့စာနယ်ဇင်းဆရာတူဦးဖြစ်သူစိုင်းဝွန်စိုင်းကပြောပါတယ်။
တော်အမေကဝါသာကြည့်တယ်လို့ပြောလို့ရမယ်ဗျာ။ဘာလို့လဲဆိုတော့ဒီပြင်သစ်နဲ့ဒီဂျာမနီနိုင်ငံပေါင်းသူရဲ့ထုတ်ဝေမှုကတလောက်ဒီကောင်ငါးသိန်းရောက်လို့ရှိတယ်။ဆိုလက်စီမဂ္ဂဇင်းမှာငါးသိန်းဆိုတော့နည်းတယ်ဥစားမဟုတ်ဘူးလေ။အဆောင်ရင်ငါးသိန်းတော့ထပ်တာ။အဲ့ဒါအပြင်ကသူကအဲ့ဒီ illustration ပေါ့နော်။ဒီမာဖီးယားတို့တိုးပြီးတောင်းလို့ပါတော့အဲ့လိုတတ်တတ်သူစောင်းလို့သူကထုတ်ပြီးလေအဲ့လိုစောင်းတယ်။ဆိုတော့သူရဲ့ဩဇာတက်ကမသူကကျွန်တော်တို့ဒီမှာ speaker ဆိုတာရှိရဗျာဟို time လို့ news video နဲ့သူကတူတော့ဗောနော်အဲ့ဒါကလည်းအင်တာနက်ကြီးတဲ့ magazine type ပဲဆိုတော့သူကအဲ့ဒီဥစ္စာနဲ့သူကအပြိုင်လောက်သူကလာတာဆိုတော့သူရဲ့ဩဇာတက်ကမသူကတော်တော်ကြီးတယ
်ဆောင်းဝန်ဆန်းပြောတော့ကိုဂျာမနီမှာနေထိုင်သူနောက်တူဖြစ်တဲ့ဘာလင်တက်ကသူကအငိမ့်စားကတိကဥက္ကမောင်စောကလည်းသဘောတူပါတယ်
ကျွန်တော်သိရတော့ကတော့သူ ကတော်တော်ကြီးတော့နာမည်ကြီးတယ်မယ်ဒီနာမတော့ပါပါတယ်။သူကဟိုဒီခင်ဗျားတို့အမေရိကန်မှာရှိတဲ့ National Geographic တို့ဟာမျိုးနဲ့ခတ်ဆင်စင်မယ်။နောက်ပြီးတော့သူ့မှာဟို GOTV တောင်တက်တာရှိသေးတယ်။အဲ့ဒါကလည်းဟို National Geographic Channel တို့ဟာမျိုးပဲ။ကျွန်တော်နေထိချပါရယ်
။ဂျာတာဘီနီကသူတို့တွေအမကန်လျှောက်ထားတာကိုတရားရုံးကပယ်ချလိုက်တယ်လို့သူတို့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရှိနေဂျူတော်မွိုင်းဘာရူဝါက AFP သတင်းဌာနကိုပြောပါတယ်။သူတို့နဲ့အတူဖန်ခံရတဲ့စုရဘင်္ဂလားဒေ့ရှ်တပ်ပုံစရာတူဦးကိုတော့နောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်။ကိုမင်းစရာဦးနဲ့ကိုခွန်လတ်တို့နှစ်ဦးကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးမြန်မာအစိုးရကဘင်္ဂလားဒေ့ရှ်အစိုးရကိုမေးမြန်းထားတယ်လို့တမရရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးကသူ့ရဲ့ Facebook မှာရေးထားပါတယ်။နိုင်ငံတကာကရူဟင်ဂျာလို့ခေါ်သူမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာမြန်မာသတင်းတောက်တွေသတင်းသွားယူတာမျိုးအရင်ကသတင်းမထွက်ခဲ့ဘူးသလိုဘင်္ဂလားဒေ့ရှ်မှာမြန်မာသတင်းတောက်တွေအဖမ်းခံရတယ်ဆိုတဲ့သတင်းမျိုးလည်းအရင်ကမရှိခဲ့ဘူးပါဘူးခင်ဗျာ
။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေနဲ့ပြည်တွင်းလူကြုံရေးပြဿနာတွေကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီနေ့ကုလသမဂ္ဂအထွေထွေညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ်။ဒီခိုင်ပြည်နယ်ကအခြေအနေတွေကိုကင်တယ်မှုတွေမှာနိုင်ငံတကာကဝေဖန်မှုတွေထပ်ပေါ်နေနေမှာပဲအထွေထွေညီလာခံမတည့်ရောက်တဲ့အတွက်နိုင်ငံတကာမှာထိထိရောက်ရောက်ရှင်းပြနိုင်တဲ့အခွင့်အရေးကိုထိခိုက်နိုင်ပါသလားပြည်တွင်းရေးကိုအယုံဆိုင်ဖို့ပိုအရေးကြီးနေသလားဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့လည်းတရရဲ့လေးလိုင်းအစီအစဉ်ကလည်းကြိုဆိုပါရစေ။
အခုစနေညတိုင်းရိုင်းလေလိုင်းဆွေးနွေးခန်းကိုည9နာရီခွဲမှနှာဆင်နိုင်ကြပါတယ်ည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနှာဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမတ်ဧသနာကျော်ကြီးညာပေးပါမယ်ရှင
်နော်ကိုရီးယားနိုင်ငံကောင်းဆောင်ခင်ဂျွန်အန်ကသူ့ရဲ့နိုင်ငံကိုအမေရိကန်စစ်အင်အားနဲ့ရှင်းနိုင်တဲ့အထိတိုးချဲ့လှုပ်ဆောင်သွားမယ်လို့ပြောပြီးတော့သူ့ရဲ့နျူကလ িয়ার အစီအစဉ်ပြီးမြောက်တဲ့အထိလှုပ်ဆောင်သွားဖို့စနေနေ့ကပဲအစိုးရရုပ်တံကနေကတိပြုသွားခဲ့ပါတယ်။နော်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်မှုစူးစမ်းနေတာအောင်မြင်ခံနေပြီလို့မစ္စတာကင်ကပြောပြီးတော့ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုကတိုးလာတဲ့အချိန်မှာပဲဒီအစီအစဉ်ကိုအပြည့်သက်လှုပ်ဆောင်ဖို့အတွက်တန်ဖိုးချန်ချသွားခဲ့ပါတယ်။ဒီပန်းနိုင်ရောက်ဖို့အတွက်အမေရိကန်ကခဏရေမရှိတဲ့နျူကလ িয়ার လက်နက်နဲ့တံပြန်တိုက်ခိုက်နိုင်တဲ့စွမ်းရည်ပိုင်ဆိုင်နိုင်မှုအတွက်တနိုင်ငံလုံးကအင်လိုက်အားလိုက်ပါဝင်လှုပ်ဆောင်ဖို့လဲသူကတိုက်တွန်းသွားခဲ့ပါတယ်ဖြစ်နေငယ်လန်ဒန်မြို့မှာတောက်ကြနေကလူသွားလူလာများတဲ့အချိန်တွင်မြေအောက်ရထားကိုဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတော့လူတို့အုပ်ကိုဖမ်းဆီးလိုက်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။အသက်18နှစ်ရွယ်အမျိုးသားကိုဒိုဘာစစ်ကမ်းမှာစနေနေ့မနေ့ကဖမ်းဆီးလိုက်တာဖြစ်တယ်လို့ဗြိတိန်အာဏာပိုင်တွေကပြောပါတယ်။ဒိုဘာစစ်ကမ်းကဗြိတိန်နဲ့ပြင်သစ်ကြားရေချောင်းနဲ့တွာလာတဲ့အဓိကကတိုးစစ်ကမ်းနေရာဖြစ်ပါတယ်။ဗြိတိန်ရဲတပ်ဖွဲ့ရဲ့ညင်ညာချက်မှာဒီဖမ်းဆီးမှုဟာအရေးပါတဲ့ဖမ်းဆီးမှုဖြစ်တယ်လို့ပြောထားပါတယ်။မြန်မာနိုင်ငံရခိုင်ဒေသမှာလူသားတွေကြုံတွေ့နေရတဲ့ဖြစ်ရပ်ဆိုးနဲ့လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ချက်ချင်းချောင်းဝင်တိုက်တွန်းပေးဖို့အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်12ဦးကကုလသမဂ္ဂလုံခြုံရေးကောင်စီကိုဒီကနေ့ပဲအိတ်ဖွင့်ပေးစာတစ်စောင်ပေးလိုက်ပါတယ်အဖွဲ့စည်းပေါင်းစုံကတည်ရတဲ့သတင်းတွေအရမြန်မာနိုင်ငံရခိုင်ပြည်နယ်မှာပြုလုပ်နေတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်ရိုးရိုးဟင်းကြရာနဲ့ချီတိတ်ဆုံးခဲ့ရပါတယ်လို့သူတို့ဆာမှာဖော်ပြထားပါတယ်ရခိုင်ဒေသကပြည်မဲ့အရက်သားတွေပေါ်မှာအင်အားသုံးလှုပ်ဆောင်နေရတွေကိုရပ်တန့်သွားအောင်ကုလသမဂ္ဂအနေနဲ့ခိုင်မာတဲ့ဆုံးဖြတ်ချက်ချပါလို့သူတို့တိုက်တွန်းထားပါတယ်ရှင
်သတင်းအချင်းချုပ်ကိုမအေးတနာကြော်ကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်နာကမင်းစ်ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ညနေ6နာရီခွဲနဲ့9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာဘာအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.